ုလောလောဆယ်ဒေါ်လာစီးဆွေဈေးနည်းနည်းပြန်ကျသွားတယ်လို့လည်းသိရပါတယ်ဆိုတော့လောင်စာစီဈေးနဲ့အထွေထွေအခြေခံဆက်သွက်ကုန်ဈေးနှုန်းတွေကောဘယ်လိုများရှိပါလဲခင်ဗျအ
ခုဟုတ်တယ်ဒေါ်လာစီးပြန်ကျတယ်ရွှေစီးပြန်ကျတယ်ဒါပေမဲ့လောင်စာစီးဈေးကတော့မကျတဲ့ကိနည်းနည်းတော့ဆက်တက်တယ်ဆိုတော့ဒီလိုများကြားထဲမှာဒီကတော့တော်လေးကျပြဖြစ်နေတယ်တခါအခြေခံစားကုန်ပြီးတချို့လည်းတက်တယ်လို့ကျွန်တော်ကြားတယ်တက်တယ်နည်းနည်းတွေပြောကြတာတော့ဥပမာဆောင်ဈေးလိုဟာမျိုးဆိုရင်တခြားအကြောင်းတွေကြောင့်တက်တယ်လို့ဆက်တာနဲ့လာတက်ဆိုင်နေတက်နေတာရှိတယ်လို့ပြောရပါတော့အဲ့တော့အခြေခံစားကုန်ဈေးတက်လာပြီးဈေးစလုံးတက်လာပြီးလို့တော့ပြောလို့မရဘူးဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကငွေတမှုကြတာမှန်နေဒါပေမဲ့ငွေကြေးဖောင်းပွားရဲ့အခြေအနေကိုရောက်ပြီလားလို့တော့ကျွန်တော်တို့ပြောလို့မရသေးဘူ
းဟုတ်ကဲ့ဒီဒေါ်လာနဲ့ရွှေဈေးတက်ရတာနဲ့ပတ်သက်ပြီးတော့လည်းအမျိုးမျိုးပြောချက်ဆိုကြတာကြားရပါတယ်တကယ်အကြောင်းချင်းကဘာများဖြစ်ပါမလဲခင်ဗျ
ဒီဒေါ်လာဈေးတက်တာတော့နည်းနည်းကြာပြီ။အကြောင်းရင်းကတော့နှစ်ပိုင်းရှိတယ်။တစ်ပိုင်းကတော့နိုင်ငံတကာမှာဖြစ်တည်နေတာပေါ့နော်။အမေရိကန်ဒေါ်လာကုန်သွယ်ရေးစစ်ပွဲကြောင့်ဖြစ်တာ။နောက်တစ်ခါအမေရိကန်ကသူ့ငွေကြေးမူဝါဒနဲ့ပတ်သက်တဲ့အကြောင်းရင်းအမေရိကန်နိုင်ငံကလှုပ်လာတဲ့အခါသူနဲ့ရှင်နဲ့တခြားနိုင်ငံသားငွေကြေးတွေဈေးကျတာပေါ့နော်။အဲဒါကအကြောင်းရင်းတစ်ခု။နောက်အကြောင်းရင်းတစ်ခုကတော့ကျွန်တော်စီးပွားရေးအခြေအနေမှာအဓိကကတော့တန်းပြေမှာပုံမှန်မဟုတ်တဲ့တရားမဝင်စစ်ပွဲတရားမဝင်စီးပွားရေးအဲလိုမှတ်တမ်းမဝင်တဲ့စီးပွားရေးပေါ့နော်။informal economy အဲ့ဒီဟာရွေးစားကြီးမားနေတာကျွန်တော်တို့ရဲ့အခြေခံအားနည်းတဲ့ဒီကြောင်းကျွန်တော်တို့ငွေရဒီများနိုင်ငံတွေနဲ့ရှင်ပြီးပို့ပြီးတော့တမိုးကြတာပေါ့ဒီအခြေခံရှိတော့ဗျာမွေဒီကွက်ဒီမှာရောင်းဝယ်လုပ်ကြတယ်ဒီကစားကြတယ်အဲ့ဒါဒီကြောင်းလှုပ်ခတ်တာပါလေရွှေလည်းဒီတိုင်းနဲ့မြန်မာပြည်သူများစုကတော့ရွှေကမရှိဝန်စာရှိတန်စာဆိုတာမျိုးရှိတဲ့အခြေခံဒီကွက်ရှိတယ်အဲ့တော့အဲ့ဒါကြီးလည်းပတ်သက်ပြီးတော့ဒီကစားတာမျိုးတွေလည်းရှိတယ်အဲ့တော့ဒါလေးကြောင့်ကျွန်တော်တို့ဖြည့်သေးလို့အမျိုးတက်တယ်ပေါ့အဲ့တော့ဒေါ်လာကြီးပြည့်ခါဒေါ်လာနဲ့ဝင်ရတဲ့တင်းကုန်ကြီးဈေးတက်တော့အဓိကတော့ရိုက်ခါဆောင်တော့လောက်ကြပြီပေါ့
ဆိုတော့ဒီနေ့ကတော့ဒီအခုဒီမြန်မာစီးပွားရေးပြောင်းလဲမှုတွေကိုဘယ်သူကဥဆောင်နေတာလဲဆိုတော့မေးခွန်းတွေလည်းမေးလာကြတာလည်းရှိတယ်လေသမရဦးဝင်းမြင်လာဒေါ်ဆန်းစုကြည်လာပေါ့နော်အရင်ကတော့ဒေါ်ဆန်းစုကြည်ကတရိုက်ကြိုက်ပြဲမေးလို့ပြောခဲ့ပူတာဆိုတော့လက်ရှိအခြေအနေကဘယ်လိုမျိုးရှိပါသလဲ
မြန်မာစီးပွားရေးအခြေအနေကတော့အခြေအကြီးကြီးဆုံးကိုပြောရလို့ရှိရင်တော့အပြောင်းလဲတစ်ခုမှကြောက်နေတယ်လို့ပြောရမယ်အရင်ကပြည်ရဲ့ဆိုရလက်ထက်စီးပွားရေးကောင်းနေဆိုတာမျိုးငင်းကြပြောကြတာရှိတယ်ဟုတ်တော့ဒါကလုံကြီးတိုင်းလမ်းကြောင်းအမှန်ဖြစ်တဲ့ဖြစ်တဲ့ပုံစံနဲ့တွားမိတာမဟုတ်တဲ့စီးပွားရေးကအများဆုံးဖြစ်နေတယ်ပြီးခဲ့တဲ့အစဉ်ဆက်ဟုတ်ချုပ်ခဲ့တဲ့အစိုးရတွေနဲ့အဲ့ဒီအစိုးရကစဉ်းစားပုံတွေကအခု2015မှာဒီလူမှုရေးတဲ့အစိုးရတက်လာတဲ့အခါမှာအလိုလိုကြောင်းသွားတာပေါ့နော်စဉ်းစားပုံဟာကညော့သွားတာပေါ့ဒါပေမဲ့ဘယ်လိုဖြစ်ရလဲအစိုးရရန်ရားတွေမှာတော့ရှိနေသေးတာပေါ့လေသို့တော်လည်းစိတ်ပိုင်းဆုံးဖြတ်ချက်ချတဲ့အတိုင်းကြီးစဉ်းစားပုံလုပ်ပုံကံမှာဒီလိုလုပ်နေလုပ်ပြီးတော့ခဲ့တယ်ဘယ်လိုကိုယ်ကဒါအရသာအနေနဲ့စဉ်းစားပါလိမ့်ဟာဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ပြောင်းလဲဖြစ်သွားတယ်အဲဒီပြောင်းလဲကကျွန်တော်တို့ဒီမှာစီးပွားရေးအဲ့ဒီအခြေအနေကိုရင်ဆိုင်ရတယ်လို့ပြောရမယ်နောက်တစ်ခုကအရင်စီးပွားတက်တယ်ဆိုရင်ကျွန်တော်တို့ဒီမှာပညာရှင်တွေရဲ့သုံးသပ်ချက်ရတော့ဒီ2014-15မှာစီးပွားရေးကလေးလာခဲ့တာလေးလာခဲ့တော့စီးပွားရေးရဲ့ဒီရဲ့ဆိုတာချက်ချင်းမပေါ်ဘူးမပေါ်တော့ဒီနေ့ပြောပြဖြစ်နေရှိတယ်လေအဲ့ဒါဆေးရကတော့တိုက်ပြီးစီးပွားရေးတက်နေတယ်ကလည်းဒီမှာတော့လူတွေထဲမှာတော့စီးပွားရေးကြနေတယ်ဆိုတာတကယ်တော့နှစ်ခုတလုံးမမားဘူးလို့ကျွန်တော်ထင်တယ်တစ်ခုကခုန macroeconomic data ကိုရေးဒီ drive ဒီ online ဆိုင်နေဥစားတော့အမျိုးသားထွက်ကုန်လို့ပြပါလေကုန်တွေရေးလို့စသဖြင့်တိုးတက်နေတာရှိတယ်ဒါပေမဲ့ဒီဟာတွေကအများပြည်သူလက်ထဲကိုလုံလောက်အောင်ဖြောင့်ဝင်စီးပွားတာမျိုးမရှိသေးဘူးအဲ့လိုမရှိသေးတဲ့အခါလက်တွေ့စီးပွားရေးမှာအားနည်းနေတဲ့ကြိုက်တယ်နောက်တစ်ခါအရင်ကလောက်ခက်ခါနေတဲ့ပုံစံမျိုးဥမာဆောင်ရည်ရင်းချမ်းရည်လို့ဟာမျိုးကကျွန်တော်ဟိုလီဘောလီထုတ်တယ်လို့ဟိုတကယ်မဟုတ်တယ်ပြီးကြဖြစ်လာခဲ့တာဆိုဒါလေးကိုပြန်ကြသွားတဲ့အခါမှာဒါပြီးကုန်လို့လီးသွားတယ်လေဒါပေမဲ့အဲ့ဒီဥစ္စာကတကယ်တော့သွားတင်နေလမ်းကြောင်းမဟုတ်ဘူးအဲ့တော့အဲ့ဒီလမ်းကြောင်းမဟုတ်တဲ့အတွက်ကြောင့်ဒါပြန်ကြသွားတဲ့ခါဒါနဲ့သက်ဆိုင်နေလမ်းကြောင်းကိုကုန်လို့လီးတယ်နှီးတယ်အေးသွားတယ်အဲ့တော့လမ်းကြောင်းမှန်ကိုပြောင်းနေတဲ့အခြေအနေဟာအခုရှိသွားပြီးကြနေတဲ့ဟာထိခိုက်နေတဲ့ဟာရှိနေတာပေါ့နော်ဒါပေမဲ့အဲ့လိုပြောလို့ကြအန်ဒီယံရှိပြီလားဆိုတော့တစ်ခါကအန်ဒီယံရှိတယ်ဒီပေါ်မှာဘလောက်ကင်ပြနေလဲဘလောက်ထင်းကြောင်းနေလဲဒီပြည့်ရဲ့အချိန်မြင်ဘလောက်အချိန်မြင်ကိုဘလောက်စီမံခန့်ခွဲနိုင်လဲဆိုတာကအန်ဒီယံနေမလားများမလားဆိုတော့ကိုဆုံးဖြတ်မယ်တကယ်လို့အဲ့ဒီအရာကိုထင်းနိုင်မယ်ဆိုရင်ရေရှည်အတွက်ကတော့ကျွန်တော်စီဝါကြီးလာလာကအကောင်းဘက်ကိုဥတည်နေလို့ကျွန်တော်ပြောနိုင်တယ်
ဒီဘဝရဲ့ပညာရှင်ဒေါက်တာဦးမြင့်ပြောခဲ့ဖို့ကြောင့်ဒီလေပြန်ပြီးတော့တတိယပါတယ်ဆိုတော့ဒီဒေါက်တာစုကြည်အစိုးရကတက်လာကစားကဒီပြည်တွင်းညညာရေးကိုဦးစားပေးမယ်လို့ပြောခဲ့တယ်လို့ပဲဒေါက်တာဦးမြင့်ကလည်းဒီစီဘဝရေးကိုအစိုးရကဦးစားပေးဖြစ်နေဆောင်ရွက်မယ်ဆိုတာကိုတိုင်းပြည်ကနေပြီးတော့ကြေကြေပြန်းပြန်းသိအောင်လုပ်ဖို့လိုပါတယ်လို့လည်းပြောခဲ့ဖို့ပါတယ်အခုလက်ရှိအစိုးရအနေနဲ့တော့ဘယ်ဟာကိုဦးပြုတော့ဦးစားပေးနေပါသလဲခင်ဗျအ
ဲအစိုးရတော့တော်ဆောင်ပြောနေရရှိလေဟိုညညာရေးကိုတိဆောက်ပြီးတော့ဖွဲ့စည်းပုံအခြေခံကိုပြည်တွင်းကြောင်းလေးကိုသွားမယ်တစ်ဖက်ကလည်းစီဘဝရေးကိုအရင်ဆိုင်ပြီးတော့ တိုင်းပြည်ရဲ့စီးပွားရေးအခြေအနေတွေကိုပြောလာတယ်တွေ့လာတယ်စီးပွားရေးနဲ့ပတ်သက်လို့လုပ်နိုင်ကြရင်လည်းရန်ရီရတွေပို့ပြီးချက်လာတယ်ပေါ့နော်ဒါပြအဲ့ဒါနဲ့အဓိကကျွန်တော်တို့လုပ်ရမယ့်ဥစ္စာကတော့တိုင်းပြည်မှာလုံလောက်တဲ့ပြည်ပင်ကြောင်းလေးကြီးပဲလုံနေကြပုံစံနေနဲ့မဟုတ်ဖိနေဖောက်ထွက်ပြီးတော့အချိန်ကြီးအမှန်ပေါ်မှာသုံးသပ်ပြီးတော့ဖောက်ထွက်ပြီးကြောင်းနေလုံနိုင်ကြတယ်နဲ့လုံပြီးလုံဟန်နေအရင်ကြုံရတာတွေကိုသင်ခန်းစာကြည့်ပြီးတော့တကယ်အဖြေဘယ်လိုရမလဲစီမံခန့်ခွဲစဉ်းစားနိုင်တယ်နည်းလမ်းတွေမှာယူပါလိမ့်ပေါ့ဒါမျိုးနဲ့ကျွန်တော်ဆိုရမယ်အဓိကကအဲ့ဒါလုံးအောင်ကျွန်တော်ထင်တယ်တိုက်ရဲခန္ဓာတွေကိုကြည်ရအောင်ပြောင်းလဲနိုင်ဖို့ကရင်းနှီးနှီးကြကြအပြောင်းလဲကြီးလုပ်ဖို့လိုတယ်ဒါပေမဲ့လက်ရှိကြုံရတဲ့အခြေအနေအရဆိုရင်ရေတွေ့ရရှိချိန်ဆတဲ့ချက်ပြီးလုပ်အောင်လုပ်ပါလိမ့်
ဟုတ်နောက်တစ်ခုကဒီရခိုင်ပြည်နယ်ပြဿနာကတော့ဒီမြန်မာစီဝါရေးပေါ်မှာတိကျမှုဘယ်လောက်ထိများရှိသွားခဲ့ပါလဲ
ရခိုင်ပြည်နယ်ပြဿနာကတော့ကဘာရဲ့ခင်မင်ယူဆချက်အပေါ်မှာတွားထိခဲ့တာပေါ့သူပြင်းတော့နောက်နိုင်ငံကြီးပေါ့နော်အဲ့ဒါကြီးကအများကြီးစဉ်းစားလာတာပေါ့ဒါပေမဲ့တစ်ခါကျွန်တော်ချိန်ဆမှာကဒီသိက္ခာကိုဟိုတည်နေမှုတွေဒီချက်ချာမကိုက်ပြန်နိုင်ရင်မြန်မာနိုင်ငံရဲ့ဒီမျိုးစီလုံးရောအပြောင်းလဲလမ်းကြောင်းတွားထိခဲ့မှာနောက်တစ်ခါပထဝီနိုင်ငံကြီးကမ္ဘာနိုင်ငံကြီးမှာရှိနေတဲ့အနေထားကောင်းတဲ့ကူမြောက်ခွင့်နဲ့အဆုတ်ကူရောက်သွားတယ်မှာဒါမျိုးတော့ကကျွန်တော်တို့တိုင်းပြည်ရရောကမ္ဘာနိုင်ငံကြီးရရောကမ္ဘာဖွဲ့ကြီးရရောဒါမျိုးတော့စဉ်းစားဖို့လိုတယ်။အဲဒီမှာလေရေးကြည့်ဆုံးကျွန်တော်အနေပြောမိတဲ့တစ်ချက်ကအခြေအနေမှန်ကုန်လို့အောင်ဖြစ်ရမယ်။အခြေအနေမှန်လို့အောင်ဒီမှာပုံစံတစ်ခုကိုတိတိကျကျပုံလောက်တဲ့အဆင့်ထိပုံစံတစ်ခုကိုမတိဘဲနဲ့ကျွန်တော်အခြေမှန်ကိုတွက်ထုတ်ဖို့မရအောင်သူ့အပိုင်းလိုက်ရောခြုံငုံပြီးရောကျွန်တော်ပြီးဖို့လိုတယ်။ကျွန်တော်ရှင်ပမာကြီးနဲ့ပတ်သက်လို့အခြေခံကြကြအခြေခံကြလို့လိုအပ်ချက်တွေတခုလုံးဖြစ်တယ်
ဟုတ်ကဲ့ခင်ဗျာအခုဆုံးဖြတ်တာကျေးဇူးပါပါခင်ဗျာ